ကယားပြည်နယ်ဒီမော့ဆိုမြို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြသူတွေခိုးလုံနေကြရတဲ့နေရာတွေမှာဝဲရောဂါဖြစ်သူတွေရှိနေပါတယ်။ဒုက္ခသည်4000လောက်ခိုးလုံနေကြတဲ့နေရာမှာတောက်သုံးရေရှားပါတာအိမ်သာအလုံးလောက်မရှိတာတွေကြောင့်ဝဲရောဂါတွေဖြစ်နေကြတာပါ။ကယားပြည်နယ်ဘက်ကစစ်ပေးဒုက္ခသည်တွေရဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင
်။ကယားပြည်နယ်မှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားမေလ22ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့ပြီးနောက်ဒီမော့ဆိုမြို့နယ်၊လွိုက်ကော်မြို့နယ်၊ဖရူဆိုမြို့နယ်နဲ့ရှန်ကယားပြည်နယ်အဆက်ကမိုးပြဲမြို့နယ်တို့ကစစ်ပေးလို့ရထွက်ပြေးနေသူ9000လောက်ရှိနေပါတယ်။အဲ့ဒီတဲက4000လောက်ဟာဒီမော့ဆိုမြို့နယ်က10မိုင်လောက်ရှည်လျားတဲ့တောင်ကျောတစ်လျှောက်မှာယာယီတဲတွေထိုးပြီးခက်ခက်ခဲခဲနေကြရပါတယ်။အဲ့ဒီလိုယာယီခိုးလုံနေကြတဲ့နေရာတွေမှာတန့်ရှင်းတဲ့တောက်သုံးရေမရှိတာ၊အိမ်သာမရှိတာတွေကြောင့်ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေဖြစ်နေကြတယ်လို့ဒုက္ခသည်ရေဥဆောင်စီစဉ်ပေးနေတဲ့ဥပလန်ကပြောပါတယ
်။အင်တာကောင်ဆောက်ပြီးပို့တော့လားသူကဟာကတင်နေနေရာသွားကြတယ်အဲ့ဒါကြောင့်လည်းဒီကစားဖြစ်လို့ဆိုရင်စားလေဟောဒဲနေရာလက်ရည်ကောင်နဲ့အဲ့နာတော့ညာလူပဲဖြစ်နေရလေ
။ဒုက္ခသည်ရေယာယီခိုလုံနေကြတဲ့နေရာတွေစီကိုနောက်ထပ်ရောက်လာသူတွေလည်းခုထိရှိနေပါတယ
်။ခုချစ်ဒီစဉ်လာပြည့်စုံတာမပြီးနိုင်သေးဘူးဟောဒါဖြစ်လို့မနေ့ကမှသူတို့စားပြီးတော့ဆွဲတဲ့လူလည်းရှိတယ်။အဲ့ဒီတဲဖုန်းနေတဲ့လူကြတာလူကြီးရခမိုင်းစီက3000လောက်ရှိမယ်ဟောနော်ယူအပ်တဲ့မှာခမောင်းလာတာ4000ကျော်5000လောက်ရှိမယ်ဒီမဆိုတော့ကုန်တလောက်ရှိပြီလိုက်ကော်လက်ဒီကအများကြီးလာလို့
မိုးကာလာရောက်လာပြီးမိုးဖြစ်တတ်တဲ့ဝန်ယောဂအပါဝင်တခြားကုဆတ်ယောဂတွေကိုကာကွယ်ဖို့ယာယီခိုလုံရေးစခန်းကိုကြီးကြပ်နေသူခွန်ကျယ်နီကပြောပါတယ်
ဒီပြင်းနဲ့သတ်သူလာတဲ့ဟာဒီကြည့်ကြပ်နဲ့လုံးမယ်ဆိုရင်တော့နေတော့ကြော်မယ်ဆရာဒီလိုကကြည့်ကြတော့ရေတက်တလာပေါ့နော်ပထမဆုံးရောက်လာတော့ဝမ်းပြည့်ဝမ်းချောဝမ်းယောဂမဖြစ်အောင်ဆိုမှအင်တာခွဲတွေပါညာလာပြေးတော့ပေါ့နော်နောက်ရေရှိပါပဲခုနကပြောအင်တာတွေကျွန်တော်တို့ဒီကြပ်နဲ့လုံးလို့ရမော်နော်ရေပေါ့သွားနေသွားဆင်းနေကြတာရေခုတော့ရဒီအစ်ဖို့အပြောင်းလဲနေတော့မိုးကလာလည်းပြတ်နေပြီဆိုတော့ကလေးတွေဖြစ်ကြတဲ့ယောဂတွေလူကြီးတချို့ဖြစ်ကြတဲ့ယောဂတွေကတော့ဒီဖြစ်သွားတော့ရှိတယ်ပေါ့ဆရာ
တောင်ကျောတစ်လျှောက်ခိုးလုံနေကြတဲ့သူတွေအတွက်မိုးကပိုပလတ်စတစ်ပြင်စားတွေခြင်တောင်းတွေလိုအပ်နေတယ်လို့သူကပြောပါတယ်။ကြားပြီးနေတဲ့မှာတိုက်ပွဲတွေစဖြစ်ကြတဲ့ကမော်တော်ယာဉ်အဝင်ထွက်ကိုစစ်တပ်ကထိန်းချုပ်သွားသလိုလက်မဆက်သွေးရေးအခက်ခဲလုံခြုံရေးအခြေအနေကြောင့်ဒုက္ခသည်တွေစီကိုအကူအညီတွေရောက်ရှိနိုင်မှုခက်ခဲနေပါတယ်။ကြားပြီးနေတဲ့မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ပြည်နေရဆွန့်ထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်3000-9000လောက်အပါအဝင်မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာနေရဆွန့်ကွာထွက်ပြေးနေရသူပေါင်း4,600ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးရေးညှိနှိုင်းမှုအဖွဲ့အိုချာကမေလ29ရက်နေ့မှာထုတ်ပြန်တဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစီရင်ခံစာထဲမှာဖော်ပြထားပါတယ်